တတရှိများရှင်ခုထမှာတော့အလုံးစောင့်မျှော်နေကြတဲ့အင်္ဂါနေ့ညတိုင်းလေးလိုင်းစီစဉ်လှည့်ရောက်ပါပြီ။ကိုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်းတင်ဆက်ထားတဲ့တိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီတိုင်းလေးလိုင်းစီစဉ်ကကျေးဇူးပါတယ်။မြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုနစ်စင်နဲ့တိုင်းစိုးစိုးဝါးဝါးခံနေရတဲ့တိုင်းပြည်တစ်ခုဖြစ်နေပါတယ်။အခုနှစ်မိုးရင်ကာလမှာလည်းတိုင်းနယ်ပြည်နယ်ဒေသကြီးအတော်များများမှာမိုးသည်ရေကြီးမှုတွေဖြစ်ပြီးတော့တချို့အသက်ဆုံးရှုံးမှုတွေရှိခဲ့သလိုလူတွေလည်းထောင်တောင်းချီပြီးတော့အတိဒုက္ခရောက်နေကြပါတယ်။ဒါအပြင်ကောက်ပဲသီနံတွေလည်းအများအပြားပျက်စီးနေရတယ်ဆိုတာဟာဒါအားလုံးကြားသိမြင်တွေ့နေရတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်ဒီရာသီဥတုဖောက်ပြန်မှုကိုတိုင်းရဲ့အကျိုးသက်ရောက်စေတဲ့တစ်တော့ပြုံးနေမှုတွေဘလောက်ထိမြန်မာနိုင်ငံမှာစိုးစိုးဝါးဝါးဖြစ်နေသလဲ။ဒါကိုဘလို့ဟန့်တားကြမလဲဆိုတာကိုကျွန်တော်တို့ဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ပင်တိုင်းဆွေးနွေးကြမယ့်သူတွေကတော့မြန်မာအစိမ်းရောင်ကွန်ရက်ကဆရာမကြီးဒေါ်ဒေဝီတန်းစင်နဲ့စိမ့်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ EcoDep ကဥက္ကဋ္ဌဖြစ်သူဦးဝင်းမျိုးသူတို့ဖြစ်ပါတယ်။ဒီပုဂ္ဂိုလ်တွေဟာဆိုရင်လည်းမြန်မာနိုင်ငံထဲမှာတဘောပေါင်းကျင်ထင်းထင်းကြီးကိစ္စတွေကိုအစဉ်တစိုက်ဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ကျွန်တော်ပထမဆုံးတော့လေလိုင်းပေါ်ကိုဒေါ်လေးဒေဝီတန်းစင်ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျ။တော်လေးကြပါလား
ဟုတ်ကဲ့ရှင်ကြပါတယ်
ဟုတ်ကဲ့တော်လေးရေဟိုကျွန်တော်တို့ဒီတစ်တော်ပြုံးတိမှုကိုဘယ်လိုထင်းထင်းကာကွယ်ကြမလဲဆိုတာကိုနောက်ပိုင်းကျရင်ကျွန်တော်တို့ဆွေးနွေးပါမယ်အခုပထမဆုံးတော့မြန်မာနိုင်ငံရဲ့တစ်တော်ပြုံးတိမှုအခြေအနေဟာဘယ်လိုအနေထားမှာရှိနေသလဲဘာကြောင့်မို့လို့ဒီလောက်တောင်ရာသီဥတုအခြေအနေဟာနောက်ပိုင်းမှာတဖြည်းဖြည်းနဲ့ပိုဆိုးဆိုးလာတာလို့ထင်ပါလဲဆရာမတ
ော်လေးကဒါဗမာပြည်အနေနဲ့ဟာရက်ခတ်မှုဟာတစ်ကမ္ဘာလုံးဖြစ်နေတဲ့ကိစ္စပေါ့နော်ကဘာကြီးပြည်ဝင်မှုကြောင့်ရာသီဥတုဖောက်ပြန်တဲ့အထက်မှာဒါဗမာပြည်လည်းနိုင်ငံတစ်ခုအနေနဲ့ပါဝင်နေတာပေါ့နော်တစ်တော်တည်းရတော့ဒါသိတဲ့အတိုင်းနဲ့လေနော်ဒီတစ်တော်သမားဒီဆရာဦးဝင်းမျိုးသူကဘလောက်ကြံနေပါ냐ဆိုတာအတိအကျကိန်းကဏ္ဍနဲ့ပြောနိုင်မှာပါတော်လေးတော့တော့ဒီတစ်တော်တွေလုံးဝကိုနော်ဒီမရှိတော့တဲ့အချိန်မှာဒီဒီဝေးဒီလက်ဒီသားတွေမှာမရှိတဲ့အချိန်မှာဟုတ်ကြပြီဥဒိယလည်းတစ်ခက်ကနေပြီးတော့ဒီပြည်မျိုးကိုမချနိုင်တဲ့အခါမှာဒါဒီဥဒိဖောက်ပြန်နိုင်တဲ့တွားပြီးတော့တိုက်ရိုက်ချိုးပြအဲ့ဒီအချိန်မှာတင်ဆရာကဒါပဲပြောလို့ဒါ landslide ပေါ့ရေပြာတို့ပါလို့ထိန်းတာနော်ဒီအဲ့တော့ဒါတွေမရှိတော့ဘူးဆိုပထမတစ်ချက်ကဒါပေါ့မယ်နောက်တစ်ခုကတော့ဒေါ်လေးကိုရှေ့ပြီးဒါတွေပြီးတာပါနော်အဲ့တော့ရှေ့ပြီးတာတွေဒါတွေဆိုရင်ဒီကျမ်းစာမှာတလေရောအကုန်လုံးရေးပြီးနေရမှုတွေဖြစ်နေ။နော်ဒီရေးနေနဲ့ဒီမြောင်းနေနဲ့မြကြီးတွေမှာရှိလို့ရှိရင်ဒါနေနဲ့နှုံးနေနဲ့ပြန်ပြီးတော့ဒါမြင့်တက်လာတာဟာလေဒါရေးကြီးရေးရှမ်းချောင်းနေနှောင်းနေမှာဖြစ်တာကိုတွေ့ရပါတယ်။ဟု
တ်ကဲ့
။နောက်အဓိကတော့ဒီရာသီဥတုကြောင့်မိုးမမှန်လေမမှန်ဖြစ်တော့ရေးကြီးတဲ့နေရာတွေကြီးတယ်မိုးခေါင်တဲ့နေရာတွေခေါင်တယ်ဆိုပြီးတော့ဒါဒီဥဒိတံကိုတော်လေးကိုဒါပထမဆုံးခါရအားလို့တော်လေးတော့ဖြစ်ပါမယ်
ဟုတ်ကဲ့တော်လေးကျေးဇူးတင်ပါတယ်အာကျွန်တော်အခုဥဝင်းမျိုးသူကိုလည်းလေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥဝင်းမျိုးသူကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဥမျိုးသူဥမျိုးသူကတစ်တော်ဌာနမှာလည်းလုပ်ခဲ့တယ်ဟိုပေါ့အတွင်းကြကြအချင်းတွေလည်းပိုတိတယ်လို့ပြောရမှာပေါ့နော်ဆိုတော့ဒီစောစောကကျွန်တော်မြင်တဲ့မိကုံကိုပဲဒီတစ်တော်ပြုံးနှိမှုအချင်းတွေဟာဘလောက်စောစောဝါဖြစ်နေသလဲဘာကြောင့်များမြန်မာနိုင်ငံရာသီဥတုကတစားတစားပိုပြီးတော့ဆိုးလာရတယ်လို့များယူဆပါသလဲ
ဟုတ်ကဲ့တတော်ပြုံးတိမှုကတော့နှစ်တင်ပေါ့ဧကတတန်းလောက်ကလုံးဝကိုပျောက်ွယ်နေရပါတော့အဲ့လိုဧကတတန်းလောက်ပျောက်ွယ်မှုကကျွန်တော်တို့ကနှစ်ပေါင်း20ကျော်လောက်ကိုစက်တိုက်ကြီးဖြစ်ပေါ်နေတဲ့အခါကျတော့ကျွန်တော်တို့ရဲ့တတော်ဖုံးလွှမ်းမှုကကျွန်တော်62ရာခိုင်နှုန်းပေါ့ကျွန်တော်တို့ဒီ1988ပေါ့ဗျာမတိုင်ခင်62ရာခိုင်နှုန်းကနေခုဆိုရင်42ရာခိုင်နှုန်းလောက်ပြီပဲကျန်တော့လောက်အောင်ကျွန်တော်ရာခိုင်နှုန်း20ကျော်လောက်ပျောက်သွားတာပေါ့အဲ့တော့ကျန်တဲ့42ရာခိုင်နှုန်းကလည်းတကယ်တမ်းခွဲကြည့်တဲ့အခါကျတော့တကယ်ကောင်းတဲ့တောကောင်းပေါ့ဗျာတော်လည်းတစ်ပင်နေပိတ်နေတဲ့တောကကျွန်တော်ရာခိုင်နှုန်း22 23လောက်ပဲကျန်ပြီးတော့ကျန်တာကခက်ကြဲကြဲတုံးညံ့နေပဲကျန်တော့တာဖြစ်ပါတယ်အဲ့တော့အချိန်တွေကတတော်ကိုဆိုးသွားပြီးတော့ကျွန်တော်တို့ဒီမြစ်တွေရေတွေကိုထိန်းနိုင်ဖို့အနေထားကိုခက်ခဲတွေဖြစ်လာတာပေါ့နော်အဲ့တော့ခက်ခဲတွေဖြစ်လာတဲ့အခါကျတော့အခုရာသီဥတုကလည်းကမ္ဘာရာသီဥတုကလည်းကြောင်လဲလာတဲ့ခါကျတော့ကျွန်တော်မထင်မှတ်တဲ့မိုးပေါ့အထူးသဖြင့်မိုးရွာသွန်းမှုပုံစံကကျွန်တော်တို့ကပိုပြီးတော့ပြင်းထန်လာတယ်ပေါ့မိုးကပိုရွာတယ်ပိုရွာတဲ့ဟာကကျွန်တော်တို့ကချိန်တိုတောင်းတဲ့ကာလမှာရွာတဲ့ကျေပိုပြီးပြင်းထန်တယ်ပေါ့အဲဒီပြင်းထန်တဲ့ခါကျတော့ကျွန်တော်ကာကွယ်မရှိတော့တဲ့အဲကိစ္စရပ်ဒီတော့ကျွန်တော်တို့ကဘူးလေးရဖုံဖလုံးဖုံဆက်ဆိုလိုပဲပေါ့နော်ပိုပြီးတော့ကျွန်တော်တို့ဒါဒီရာသီဥတုခံရတာဖြစ်ပါတယ်ကျွန်တော်တတော်ကြီးပဲကျွန်တော်ပြောနေလို့လည်းမပြီးသေးဘူးကြာအမှတကယ်ကျွန်တော်တို့ဟိုခံစားနေရတဲ့အကြောင်းအဲမှာဒီ ni dia ye si lain jauh ni, apa itu objek dia ada, dia kan tu kumin nampar eh, tu kumin jenuh nyewan di dalam ha. Jadi ni dia, jadi jelah dollar itu, jadi peso ni yang kisah ni, peso ni yang kisah juga semua saudara saya lepas lagi, kan? Harus semua, lu itu cerai kerja dia ni jualan lima ni, jual semua ni kerja lo, ni ni dia dollar yang dia kerja, boleh oh, oh cik mah boleh semua le, jualan mulu, cuci mah, ya di jangan ada dua semua ni kerja lo, jadi lu ah.
นิดนิดเส้นโลโลเลยดีโลโลยีเดี๋ยวใครจะโน้จงเดียนี่ฮะแบบเช่นนี้โอเคโอเคทีนี้จะโน้ดีคือโมโมอยู่อาชีพมือดีจังพี่เสียเลยจะโน้สักแค่นี้ฮะเลยมันเหนื่อยเลยถ้านั่งงานเอาด้วยวิ่งเวทีกันจะโน้ต้องดูเลยอะไรมาเยี่ยมล้อมอะไรดีได้มาในใจเลยมีอาชีพตัวเลยจะโน้รู้สิว่าอีสาวนี่ก็เป็นสิ่งส่งเสริมนี่น่าจะครับเนาะสรุปคือวิ่งเยอะตัวเวจะโน้เสพบีมีจินาการดี วิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิวิ
ပါတယ်ကျွန်တော်တို့ကအဲ့ဒါပါလဲဆိုတော့ဒီ climate displacement လို့ခေါ်တဲ့ဒီရာသီဥတုပြောင်းလဲမှုတွေကြောင့်ကျွန်တော်တို့ဘောနော်လူတွေအုံနဲ့ကျင်းနဲ့ရွှေပြောင်းနေထိုင်မှုတွေဖြစ်လာတယ်ဒီလိုတနည်းနဲ့တနည်းမဒီမငင်ရွှေပြောင်းနေတွေ့ကျွန်တော်လုံခြုံရေးကိုပါချိန်ချောက်လာတယ်နောက်တစ်ခုကဒီစွန့်ခွာရဒေသမှာရောလူတွေပြောင်းရွှေ့လာနေနေရာတွေမှာပါပိုပြီးဆက်ကျဲနေနေဆိုင်လာရတယ်ဘောနော်အဲ့တော သမိုင်းပတ်လည်မှာနေတဲ့လူဦးရေအရင်ကျွန်တော်က6တန်းလောက်ရှိရဗျာအဲ့တော့အခုရေကြီးပြီဆိုဖြစ်ပြီဆိုဒီ6တန်းတော့လူဦးရေတွေကတနည်းမဟုတ်တနည်းပေါ့ဗျာ20လုံးထိမှ300လုံးထိလာအစားရှိတယ်ဖြင့်အများနဲ့ခံစားနေရတဲ့အတွက်ရှိရဲနောက်ဒီလိုဆိုတာကျွန်တော်ပင်လယ်ရေနည်းနည်းမြင့်တက်လာတာပေါ့နော်ပင်လယ်ရေနည်းနည်းတက်တက်လာတယ်ဆိုရင်ကျွန်တော် ARV တိုင်းရဲ့ရာခိုင်နှုန်း900ရင်းနှုန်းကနေပြီးတော့ဒါရာခိုင်နှုန်း30 40အစားရှိတယ်ဖြင့်မြင့်တက်လာတဲ့ပမာဏပေါ်မူဒီထိခိုက်မှာဖြစ်တဲ့တွေ့ဒါအကျိမ့်တွေပေါ်ဖြစ်မှာဖြစ်တဲ့တွေ့ကျွန်တော်နိုင်ငံတော်ကနေပြီးတော့လက်ရှိတွေကနေပြီးတော့ကျွန်တော်တို့ဒီ land bank ကိုခေါ်တဲ့เนาะမြေယာပံပေါ့ဗျာမြေကိုခြံထားပြီးတော့ဒီလိုပြောင်းရွှေ့လာမဲ့လူတွေအတွက်ကိုကူတွေကစဉ်းစားပြီးတော့နေရာတွေခြံထားဖို့အတွက်เนาะစီမံနေရာစီမံဆောင်ရွက်မှုတွေလုပ်ဖို့အတွက်နေရာကိုเนาะစနစ်ကြစီမံဆောင်ရွက်ပြီးတော့အလွယ်တကူရှောက်ထားတာတွေမပေးဖို့ပေါ့เนาะဒါမျိုးလေးတွေကိုကျွန်တော်တို့ကတိုက်တွန်းပြောဆိုကြပါဗျာအဲ့ဒါအဲ့ကိစ္စနဲ့ပဲကျွန်တော်တို့ကတော်ပြီးလက်တော်မှာအဓိကသူသက်တိုင်တဲ့ချိုးဒီကောမဒီကိုစနစ်တင်ပြတာဖြစ်ပါလိမ့်မယ်သူတို့လည်းစိတ်ဝင်စားကြပါတယ
်ဟုတ်ကဲ့ဟိုနိုင်ငံတော်အစိုးရကတော့အခုဟိုဟိုပါပေါ့နော်ဟိုအရင်တော့ဆိုရင်လည်းဒီစစ်စိုးရလက်ထက်မှာလည်းအာတစ်တော်မပြုံးဒီရေတို့တစ်ပင်မခုတ်ရေတို့သူတို့ဆောင်ပုတ်တွေဆိုင်ပုတ်တွေအကြီးကြီးတွေရေးပြီးတော့ဟိုမှာဟိုအနေနဲ့အရရမျိုးတိုင်းနှီးပါမှာသူတို့ဆမ်မှုကြီးတွေချိတ်ထားတယ်ဒါမဲ့ဆမ်မှုတင်နိုင်လဲတကယ်လုတ်တလားဆိုတာလုတ်တလားမလုတ်ဘူးဆိုတာလူတိုင်းသိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးရှိလာခဲ့တယ်ပေါ့နော်အစဉ်တစားတစ်တော်မပြုံးတီးရေးဟာအရေးကြီးတယ်ဆိုတာဟိုဟိုဆမ်မှုတွေရေးပြီးလုတ်လာကြပြီမြဲအခုလက်ရှိဟိုဒီမိုကရေစီအစိုးရလက်ထက်ဒါမှမဟုတ်လဲဒီဟိုပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်မှာဒီမိုကရေစီတစ်ပိုင်းအစိုးရလက်ထက်ကစပြီးတော့ဒီပြောင်းလဲမှုတွေဖော်ဆောင်လာပြီလားအစိုးရရဲ့လုတ်ဆောင်မှုကရောတစ်တော်မပြုံးတီးရေးဟန်တာမှုလုတ်ဆောင်မှုတွေကဘယ်လောက်ထိအားရကျင်းတာဆရာကောင်းတယ်လဲဗျ
ကျိုးတော့ကျိုးပန်းနေတာပေါ့ဗျာအဓိကတော့စစ်တော်ပြုံးတီးရတဲ့အကြောင်းရင်းကအဓိကတည်ရခံပါလဲဆိုတော့ဒါဒီကနှစ်နှစ်သုံးနှစ်လောက်ကကျွန်တော်အာရှဖွံ့ဖြိုးရေးဘဏ်နေပြီးတော့စနစ်ကျလေ့လာထားတဲ့လေ့လာမှုတခုရှိပါတယ်ဘယ်ကောင်စစ်တော်ပြုံးတီးနေတဲ့အကြောင်းရင်းတွေတော့အများကြီးရှိတယ်အမှချင်းချောင်းပြုံးမယ်ဆောင်းပြုံးလေလုံးလို့ပြုံးမယ်မျိုးတွေချက်လို့ပြုံးမယ်မတက်တူတွင်တူလို့ပြုံးမယ်ပေါ့နော်အဲ့ဒါမှဘယ်ကောင်ကအဓိကအရေးကြီးဆုံးပြီးတော့လာပြီးတော့နော်ထိခိုက်မှုရှိနေလဲဆိုတော့တကယ်လို့စတတီကယ်လို့ပေါ့ဗျာတင်းပညာရဒါဆက်ဆက်မှုရှိရနှစ်ခုပဲထွက်ပါတယ်တခုကပါလဲဆိုတော့ commercial logging လို့ပြောတဲ့ဒီเนาะကျွန်တော်စီးပွားအဖြစ်တစ်ထုတ်တဲ့လုပ်ငန်းနေအဲ့ဒါတရားဝင်လည်းဖြစ်မယ်တရားဝင်လည်းဖြစ်မယ်ဒီလုပ်ငန်းရဲ့နောက်တစ်ခုက commercial agriculture လို့ခေါ်တဲ့စီးပွားအဖြစ် cycling ရေပေါ့ company တွေကိုကျွန်တော်တို့စောင့်ကြလို့ cycling ကြေးကြီးပေးရတဲ့အကြောင်းရင်းဟာတတော်ပြုံးပြီးစီတဲ့အဓိကတရားခံနှစ်ရက်လို့ပြောပါတယ်ဒါကြောင့်ကျွန်တော်တို့ကဒီနှစ်ခုကိုကျွန်တော်ကရပ်ဆန်းအောင်လုပ်ဖို့ဆိုရင်ဒါအစိုးရအနေနဲ့စောင့်လို့ illegal logging လို့ခေါ်တဲ့တရားမဝင်တစ်ထုတ်တာတွေကိုတားဆီးရမယ်တားဆီးဖို့အတွက်စိုးရလည်းဥရောပတမကနဲ့တော့တိုင်နေနေတာပေါ့တို့တော့လည်းသူရှိရဲ့တိုင်းတာနဲ့ဒီတိကိုမူကဒီလေပဲမြန်ကြီးဖြစ်နေတော့ဒါမလုံနိုင်ဘူးဖြစ်တာပေါ့အဲ့တော့ဒီလက်ရှိဆိုးရလက်ထက်မှာတော့ကျွန်တော် commercial agriculture ကိုတော့ဒီ cycling ကြေးကြီးပေါ့ဒီ cycling ကြီးကိုချတယ်မပေးခဲ့ဘူးပြန်အပစ်ချပေးရတော့မရှိဘူးတို့တော့လည်းပဲအတင်ဆက်တော့ပေးခဲ့တဲ့ဒီ cycling တွေကရှိနေသေးတာဖြစ်တဲ့အတွက်အဲ့မှာလည်းကျွန်တော်တို့ကလူမှုရေးပတ်ဝန်းကျင်ပြဿနာတွေကအများကြီးကြုံတာပါအဲ့တော့ဆိုးရလည်းတိုင်းတိုင်းမှာကြိုးစားပေးမယ်ဒီစမ်းဆောင်နိုင်မှုကနည်းနေပေါ့ ကျွန်တော်ဆုံးအတော်လို့ပေါ့ဗျာတတော်ပြုံးပြီးတာတစ်နှစ်ကိုတန်းလောက်သူပြန်ဆိုင်တာတော့မှတသိန်းရှိဘူးဗျာအဲ့တော့ကျွန်တော်ကပြုံးပြီးတာရဲ့ဆေးဘုံတစ်ပုံအောင်မနေဆိုင်နိုင်တဲ့အနေသားဖြစ်တော့ငွေကြေးလိုအပ်မှုကလည်းလိုဆိုတော့ဒါနိုင်ငံလုံးနဲ့တကယ်ကြည့်ရအောင်လို့နိုင်မှုကတော့အများကိုအားနေပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဦးမျိုးသူလေးလိုက်ပေါ်မှာနေပြပါအောင်ကျေးဇူးတင်ပါတယ်ခင်ဗျာအခုကျွန်တော်ဆ iam ဒေဝီတန်းစင်ကိုကျွန်တော်ပြန်ပြီးတော့လေးလိုက်ပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာတော်လေးဟုတ်ကဲ့တော်လေးတော်လေးကိုယ်တိုင်ကလည်းစောင်းပါးတွေရေးမဂ္ဂဇင်းတွေထုတ်ပြီးတော့ဒီဟောပြောပွဲတွေလုပ်ပြီးဒီတဘောပေါင်းချင်းတင်းတင်းရေးတိတော်မပြုံးသေးရေးကိစ္စတွေကိုနှစ်ပေါင်းများစွာလှုပ်ဆောင်လာတာပဲလေဆိုတော့ဒီတိတော်မပြုံးသေးရေးကိစ္စတင်းတင်းကာကွယ်ရေးကိစ္စတွေလူလူအကြားဟိုပေါ့ awareness ပေါ့နော်သိရှိလာမှုကဘယ်လောက်ထိဟိုဘယ်လောက်ထိတိုးတက်လာပြီလဲဟိုလူတွေရဲ့လက်ပါဆောင်ရွက်မှုကရောအားရကျေနပ်စရာကောင်းသလားဘာလို့ဆိုတော့အစိုးရဥပဒေတွေထုတ်ပြန်ပြီးလုပ်နေပေမဲ့လည်းတစ်ခုထုတ်တဲ့လူတွေရှိနေတယ်ဆိုလို့ရှိရင်တစ်ပင်တွေကိုသိတယ်မလားစီကားမဲ့ခုန်နေကြတဲ့သူတွေရှိနေသေးတာတော့ဒါကတော့ဟိုဥပဒေကအရာရောက်မှာမဟုတ်ဘူးလေဆိုတော့ဘယ်လောက်ထိများအားရကျေနပ်မှုရှိပြီလဲဆရာတော်လေးဟုတ်ကဲ့အဲ့ဒါကတော့
အကုန်လုံးဒါအများအားเนาะအကုန်လုံးသိနေတာပါเนาะဒီတစ်တော်မှအခုအစိုးရအကြောင်းလည်းဖြစ်သွားတယ်တော်ဒါနဲ့တက်တရာပေါင်ခူလာနေတာထွက်နေလို့မယ်လေအဲ့တော့အခုဘာပဲဖြစ်ဖြစ်ဇော်လေးတို့အင်းနီနာချင်းဒါအေးရုံနဲ့ပေါ့နော်ဒါမိတ်ဆွေဖြစ်တဲ့အချိန်မှာဇော်လေးကတော့အငဲမ်းပြောလို့ပြတ်တာရှိနော်ဒီလိုနှစ်နိုင်ငံချစ်တည်ရေးဆိုတာတရုတ်မြန်မာလည်းမဟုတ်ဒီကမ္ဘာလုံးမှာမြန်မာနိုင်ငံနဲ့ချစ်တည်ရေးဆိုတာအစိုးရချင်းချစ်လို့မရဒီလိုလူတို့ကထက်ချစ်မှဖြစ်မှာ
ဟုတ်ကဲ့နော
်ဘာလို့လဲဇော်လေးတို့တိုင်းပြည်ရဲ့ဒီလုံနေတဲ့အားလုံးစီးပွားရေးလူမှုရေးအားလုံးဟာပြည်သူမပါဘူးဆိုရင်နော်ဒီဖြစ်ပြီးလို့တဲ့တိုင်းကြီးကလာပြီးတော့ရင်းနှီးနှုတ်ဆန်တဲ့ဒါလူတွေလည်းစိတ်ညစ်ရမယ်နော်ဒါလေးတို့အစိုးရကိုနိုင်လည်းစိတ်ညစ်တယ်ဒါဒုက္ခအခံဆုံးနဲ့အဖြစ်ရောက်ဆုံးကတော့ပြည်သူတွေပဲပေါ့
ဟုတ်ကဲ့
အဲ့တော့ဒေါ်လေးကတော့ဖြစ်ပြီးလေးတိဆောက်တယ်ဆိုလို့ရှိရင်ဒါပြည်သူကိုထည့်ပြီးတော့ဖြစ်ပြီးလေးအတွက်ရှင်းသားပါနော်နောက်တော့နိုင်ငံတကာမှာလည်းကောင်ကင်ရှင်းနဲ့တက်ပြီးတော့ global warming climate change တို့နော် green economy green growth တို့ဒါတွေကိုထိုးရဲဆိုတာကတက်လာတဲ့သူ့ရဲ့ဖြစ်အခြေအနေရအစိုးရဟာပြည်သူကိုစားမြန်မာနိုင်ငံ
အာဒေါ်လေးဆရာမဒေါ်ဒေဝီတန်းစီရဲ့ဖုန်းလိုင်းကအခုပြတ်သွားတယ်ခင်ဗျာတကယ်အရေးကြီးတဲ့နေရာမှာပြတ်သွားတာကျွန်တော်တို့ဟိုဖုန်းလိုင်းအသိမကြောက်ဖြစ်သွားလို့ဆရာဒေါ်လေးကြားပါလားခင်ဗျာဟုတ်ကဲ့ကျွန်တော်တို့ပြန်ဆက်တော်ဖို့စူးစမ်းပါမယ်အဟိုပြောနေတဲ့ဟာလေးတွေကျွန်တော်ဆက်ပြီးတော့တော်ရရှင်နဲ့လည်းကြားလို့ရအောင်အခုဟိုကျွန်တော်တို့တော်ရရှင်နဲ့လည်းမမဖိတ်ခေါ်ခင်မှာကျွန်တော်ကြားသိထားတာလေးတခုကတော့ဗာလဲဆိုတော့ဒီပဲခူးရိုးမမှာတာဝန်ကျနေတဲ့ရဲရှာရဲရာရှိတူထံသိရတာပေါ့လေသူတို့အဲ့ဒီဘက်မှာညာဘက်ကင်းဆောင်နေဆိုလို့ရှိရင်တက်တော့ပဲခူးရိုးမတွေကနေပြီးတော့ညာတိုင်းစစ်ခိုးထုတ်တဲ့ကားတွေထွက်တယ်တဲ့ဆိုတော့တက်တရာတော့နေတိုင်းခိုးထုတ်နေကြတာပေါ့နော်အဲဒီခိုးထုတ်ခိုးခုတ်တယ်ခိုးထုတ်တယ်ဆိုတာလည်းဖမ်းမိတာမမိတယ်ဆိုတာပဲကြွားတယ်လို့ဖြစ်နေတယ်ခိုးထုတ်တာကတော့ဟိုနေဇတ်ဒေသတွေနဲ့မကဘူးပဲခူးရွမလို့နေရာကြီးရတော့မှခိုးထုတ်နေကြစေရှိပါတယ်ဆိုတော့ကျွန်တော်အခုတော်ရရှင်ဆွေးနွေးဖို့လေလိုက်မောရောက်နေကြတဲ့တော်ရရှင်တွေကိုလည်းကျွန်တော်ဖိတ်ခေါ်ချင်ပါတယ်ပထမဆုံးကျွန်တော်ကိုမင်းအောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုမင်းအောင်ရှိပါလား
ဟုတ်ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျာဟိုအခုကျွန်တော်တို့
ကျွန်တော်ကအရာဝီတိုင်းဒီမီနာမြို့နယ်ဘုကုံးအုပ်စုရပါ
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့ကကျွန်တော်တို့ဌာနကတော့တကယ်တော့ဒီကွာဒီကွာရခိုင်ယူမတောင်ချီအောင်အမှားတော့လေကုံကြီးဆိုတော့တို့အရာဝီတိုင်းဒီဝကုံအုပ်စုမှာဆိုရင်တို့ကနေဆုံးအမှားတော့ကောင်းလေးကောင်းလေးယောက်ထိုင်ပါတယ်ဒါပေမဲ့အဲ့တော့ကောင်းလေးယောက်ထိုင်တဲ့နေရာမှာတို့ပြန်ပါဆိုရင်ဟိုးလုံခဲ့တဲ့ကျွန်တော်တို့ထောင်းဝတီအရေးခင်ဖြစ်တဲ့နေတော့ကအစိုးရနေကျွန်းတည်စိုက်ပါတယ်ခုအကျွန်းတည်ကဂရုကူတန်းကိုဒီအပြည်ကြီးကိုဒီမှာဝီယူပြီးတော့ခုန်ခိုင်းတာအများကြီးပါဒီနေ့ရှိရှိတယ်အကလေးကြီးဆိုအခုညမဆိုအတော်တော်နေမှာဆိုအိုးကိုးဆုံးကြီးလို့ပဲဒီကွာခေါင်းကတမ်းမီတက်ပြီးတော့အမှကျွန်တော်ခွေလက်နာကိုကိုးကြီးရှိတယ်အဲ့ဒါကျွန်တော်ပြောချင်တာကခုနကဟိုဆောင်းကြီးပြောတာပြည်လူလူအပြည်လူလူနဲ့မဆိုင်ဘူးတကယ်ကျွန်တော်ပြောချင်တာခုတော့ကောင်းဆိုနိုင်ငံတော်ပြဌာန်းစားဒါပေမဲ့နိုင်ငံတော်ပြဌာန်းစားပြီးနိုင်ငံတော်ပြန်တစ္ဆာဖောက်နေလူကြီးဖြစ်နေအဲ့တော့ဒီတတော်ပြုံးကြီးမှုကိုဘယ်ပြောမလဲတော်ရမှုရှင်အဲ့ဒီကငါဒီတော့ကောင်းတယ်လို့ထုတ်ပြလို့ကအဲ့ဒီတေဝထိရောက်အရေးယူဖို့ကောင်းတယ်လို့ဒီနေ့
ကိုမရောက်လို့အခုလိုမျိုးတည်နေတာနိကလာကြာလာပြီဆိုတော့တက်ဆိုင်ရာတဘောတော့ကောင်းကိုဒီမြို့မြို့နဲ့အုပ်ချုပ်ရေးပဲဖြစ်ဖြစ်ဒါမှမဟုတ်တိုင်းဒေသကြီးအစိုးရတာဝန်ရှိသူပဲဖြစ်ဖြစ်တိုင်နာတော့ဘာလို့မရှိဘူးလားဗျာဒေသခံတွေကကိုမရောက်မှဖြစ
်ကျွန်တော်ကိုယ်တိုင်တိုင်တယ်ကျွန်တော်ကိုယ်တိုင်ပတိန်ကိုတက်တိုင်ကြီးပဲမနစ်ကပတိန်ရတစ်ခါအရှင်းဖန်တယ်ရှင်းပြတယ်ကတော့ဒါဘာမှမရှိဒီရက်ရောက်တော့ဒီကနေ့ပတ်ဆံပါပြီးပြီးသူပြန်သွားကြမှာလို့ပဲအဲ့နဲ့မနစ်ကတော့ကျွန်တော်ပတိန်မှာအဲ့ဒီအပင်ရတဲ့တော့ဦးကြီးနဲ့တွန်းနေတော့မနစ်ကတော့တခါစကားများဦးလာမှာကျွန်တော်အဲ့ဒီမှာကိုတက်ပြီးတော့ညို့ပြီးဟုတ်
ဆိုတော့အရေးယူအရေ အဲ့ဒီတက်တော်ကောင်းနေရအေးခဏတိအေးယူခံရတယ်ဆိုတာမရှိသေးဘူးပေါ့
ဘာမှမရှိဘူးအဲ့ဒီတက်တော်ကောင်းရုံးရမှာလေအဲ့ကျုပ်ထားလိမ့်မှာ၄ယောက်ရှိတယ်အဲ့ဒီယောက်ကိုလှုပ်ဆောင်တာပေါ့ဘာလို့ဒီကြီးဘာမှပြောလို့မရဘူ
းဟုတ်ကဲ့
ကျွန်တော်ဆိုရင်ဒါအမုန်းခံကျွန်တော်ဆိုရင်ဒါအမုန်းခံအတိုင်းဆုံးမှတော်ဆိုရင
်ဟုတ်ကဲ့ဟုတ်ကဲ့ကိုမရောင်ကျေးဇူးတင်ပါတယ်ခင်ဗျာဝင်ဆွေးနွေးပေးတာဟုတ်ကဲ့နောက်ပြီးတော့ကျွန်တော်အခုဆက်ပြီးတော့ဒီလေလိုင်းပေါ်ကိုကိုကျော်မြင့်တင်ဆိုတာရခိုင်ပြည်နယ်ပုံနှွှုံမြို့နယ်ကကိုကျော်မြင့်တင်ကိုဖိတ်ခေါ်ကြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျာလိုရင်းတွေ့ရှင်းလေးဆွေးနွေးပေးပါလားဟုတ်က
ဲ့ဟုတ်ကဲ့ပါအဓိကပါလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံတော်ဝန်ပေါ့ဗျာနိုင်ငံတော်ဝန်မှာဒီတော်တော်ပြုံးပြင်းမှုတွေရှိနေတာပေါ့နော်အဲ့ဒါကိုဗီယက်ဆန်ဒီတိုင်းတက်စီနေရတဲ့နိုင်ငံတော်အချက်ချက်နိုင်ငံတော်ဆီအောင်မှာတာဝန်ရှိပါတယ်ခင်ဗျာကျွန်တော်တို့ရခိုင်ရုံးမတောင်တိုင်းမှာလေကျွန်တော်တို့ပြစ်ပင်ဒီမရှိတော့ပါဘူးခင်ဗျာအကုန်လုံးကျွန်တော်ဟိုပါလဲအကုန်ဝါပင်နေပြီကျန်တော့တယ်ပြစ်ပင်ကအကုန်လုံးပါလဲတက်စီကုန်နဲ့ဖောက်တယ်ပေါ့ဘိုက်တိဖြစ်ကျွန်တော်နိုင်ငံတော်ဆီအောင်နိုင်ငံတော်အချက်ချက်ဆီအောင်ပေါ်မှုကြည့်ပါတယ်ဒါနေဆဲဒေသမှာရှိတဲ့အော်နေစဲဒီလားဒီပေါ်တော့အကုန်လုံးကိုတပြီးတော့တစ်တော့တွေပေါ်တော့မတူတရားကိုအထောက်ပေါက်တွေပေါ်တရားမဝင်ပြီးတော့နိုင်ငံချောက်ကိုနိုင်ငံချောက်ကိုထွက်တဲ့ဟိုပေါ်တော့အဲ့တရားမဝင်ခုတ်တဲ့ဟိုပေါ်တော့အဲ့ဒါတစ်တူကိုနေပြီးတော့တားစီဖို့တော့နိုင်ငံတော်အစိုးရမှာတာဝန်ရှိပါတယ
်ဟုတ်ကဲ့
ဒါကနိုင်ငံလုံးမှာရှိတဲ့ကျွန်တော်တစ်တော့တွေကိုနိုင်ငံတော်အစိုးရအနေနဲ့ကျွန်တော်ပေါ်တော့တစ်တော့တွေလုံးဝမခုတ်ရဘူးနော်အဲ့လိုနေပြီးတော့တစ်တော့တွေကိုမတွန်းတရားအောင်တော့နိုင်ငံတော်အစိုးရကသက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတိုင်းနယ်တိုက်ဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့မှာလည်းတာဝန်ရှိတယ်နိုင်ငံတော်အစိုးရပြည်တော်စုအောင်လည်းတာဝန်ရှိပါတယ်ခင်ဗျာဒါတွေကိုနိုင်ငံတော်တစ်တော့ရင်းတဘောတဲ့ညနာတစ်တော့ရောက်ဝင်ကြီးဌာနကတိတိယောက်အောက်ကေပေါ်ပြီးတယောက်တစ်တော့ဝင်ကြီးဌာနရဲ့တစ်တော့ဥပဒေနဲ့အငြိပေါ်တိတိယောက်ဥပဒေရအငြိဆောက်ရောက်ဖို့လိုရပါတယ်နောက်ပြီးတော့နိုင်ငံပြည်သူလူထုတွေအားလည်းပါလဲဆိုတော့ဒီတစ်တော့တွေကိုတိပ္ပံတွေမခုတ်ဖို့လိုရပါတယ်လူတွေရဲ့အတိတရားနဲ့ဒါပေမဲ့မိုးတွင်းမှာမိုးရတီမှာဒီအဆနတဲ့ဂိုင်းဂိယာစနစ်တွေမတားချဖို့တော့ဒီနိုင်ငံသားတယောက်ရဲ့တယောက်ချမ်းတယောက်ချမ်းစီမှာလည်းတာဝန်ရှိတယ်တိပ္ပံတွေနောက်ထပ်အစားထုတ်ပြီးတော့ပြန်လေးစစ်ပြုဖို့တော့ဒါလိုရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်မြင့်တင်အများကြီးကျေးဇူးတင်ပါခင်ဗျာဝင်ဆင်းနေပြီလားကျွန်တော်တို့မြန်မာနိုင်ငံထဲမှာခီးသွားရဆိုရင်လည်းနေရီရောက်တယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်အပါဝင်ပေါ့တောင်ကုန်းနေရာဆိုလို့ရှိရင်များသောအားဖြင့်တစ်တော်တွေပြုံးတိပြီးတော့ကဒုံးတွေဖြစ်နေကြတာအများစုတွေ့ရတယ်ဆိုတော့တစ်တော်ပြုံးတိမှုဟာတော်တော်လေးကိုစိုးစိုးဝါးဖြစ်နေတယ်ဆိုတော့ဒါသိတာပါတယ်အခုဆက်ပြီးတော့ဒီသောရရှင်တွေက Facebook ပေါ်ကနေပြီးတော့ဝင်ဆွေးနွေးထားတာတွေကိုလည်းကျွန်တော်တို့ဖတ်ပြနေမှာမိုက်အသံစင်ဖတ်ပြပေးပါမယ်
ဟုတ်ကဲ့ပါရှင်ဖွဲ့တူးဆိုပြီးတော့နာမည်နဲ့ရေးထားတာကြတော့မတရားလောဘကြောင့်တဘာဝပတ်ဝန်းကျင်တွေကိုလူသားတွေဖျက်ဆီးနေတယ်ရာသီဥတုလည်းစိုးဝါးပြောင်းလဲလာနေတယ်ဆိုပြီးရေးထားပါတယ်ကိုစောကူကတော့တတော်တွေပြောင်းအောင်ခုတ်ရောင်းရင်ဘာတွေဖြစ်တယ်လဲဆိုတာကိုတော့တိလောက်တဲ့အသိဉာဏ်ဗဟုသုတမရှိတဲ့အတိုင်းပြည်မှာဒါမျိုးတွေဖြစ်နေတာမဆန်းပါဘူးလေဆိုပြီးရေးထားပါတယ်။ကိုကြီးရွှေဆိုတဲ့သူကတော့အဓိကတော့တတော်တွေပြုံးသွားတာကအဓိကပါ။နိုင်ငံကိုခင်းဆက်ဆက်ကတစ်တွေခိုးထုတ်ခိုးရောင်းစားနေကြတာလေ။စဉ်းစားကြည့်ကြပြီးတော့ခိုးထုတ်လို့ဖမ်းမိလိုက်တဲ့တစ်တွေတောင်တစ်ခါခိုးယူသွားကြတယ်ဆိုတော့ဒီနိုင်ငံရေကြီးရေရှမ်းမှုမဖြစ်ဘဲနိုင်ငံဖြစ်ကြအောင်ပါလေ။ပြောပြောနေတာကိုပလက်လန့်ပြီးတော့တတွေးထွေးနေရသလိုပါပဲဆိုပြီးတော့သူကရေးသားထားတာပါနောက်ပြီးတော့ဆောရိုမီယိုကတော့ဖေးဆိုးရပဲတက်တက်တဘာဝဘေးရနေတဲ့ကိစ္စတွေအတွက်ဘာမှကြိုတင်ပြင်ဆင်ထားခြင်းမရှိတာအဆိုးဆုံးပဲဂျပန်ပြည်မှာငရင်ခဏခဏလှုပ်တယ်ရေကြီးတယ်မြေပြိုတယ်ဆူနာမီခဏခဏဖြစ်တယ်အားလုံးကြိုတင်ပြီးတော့ပြင်ဆင်ဇက်တိုက်ထားတယ်ကြိုပြင်ပြီးတော့ကြိုပြင်မှရမယ်ဆိုပြီးရေးထားပါတယ်ရဲမုံကတော့ရေကြီးမှုနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့မိမိတို့တစ်တော်ဥစည်းရာရှိများကိုတတော်မပြုံးစီအောင်လို့တိတိကျကျအရေးယူကင်တွယ်ဖို့လိုပြီးလို့ထင်ပါတယ်ဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်ဦးဝင်းမျိုးသူကိုလေလံပေါ်ပြန်ပြီးတော့ဖိတ်ခေါ်ကြပါမယ်ခင်ဗျ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးမျိုးတွေဒီတစ်တော်ဦးစီးအရာရှိတွေအချင်းပြတ်ချစားတဲ့အကြောင်းကတော့စောစောဆွေးနွေးသွားတဲ့အထက်မှာဟိုဟာပေါ့ကိုမင်းအောင်ဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်နောက်ပြီးတော့အခုသောရရှင်နေစာရေးပြီးတော့ကျွန်တော်တို့ရှိကိုဝင်ဆွေးနွေးကြတဲ့အထက်မှာလည်းပါပါတယ်ဆိုတော့တရားတော့ဟိုဦးမျိုးတွေကတစ်တော်ဦးစီးဌာနမှာလည်းလုတ်ခဲ့လို့ဘယ်လောက်ထိများကြည်ကြည်ပြန်ပြန်ဖြစ်နေသလဲသူတို့ကဟိုနောက်ဆုံးဟွာလို့ပေါ့နော်ခံကြုတ်လို့ဖြစ်နေတာပေါ့သူတို့ကခွင့်သူတို့ကတိုင်နေဆိုရင်လည်းဒါတစ်တော်တစ်ခိုးထုတ်တာတွေကဖမ်းမိမှာပဲမတိုင်ဘူးဆိုရင်လည်းလွတ်ပေးထားရင်လည်းဒါဟုတ်ခိုးထုတ်သွားလို့ရတာပဲဆိုတော့သူတို့ကနောက်ဆုံးခံတက်လို့ဖြစ်နေတော့သူတို့ကြားထဲမှာအကျင့်ပြချစားမှာဘယ်လောက်များကြေကြေပြန်ဖြစ်နေလဲကအ
ဲတိုင်းမှာတကူဒီတော့ရှိမှာပေါ့ဗျာဒါမြင်လို့မရပါဘူးတို့လည်းချိန်ထဲမှာဒီကျွန်တော်ပြင်ပါတယ်ဦးသေးရှင်ဆိုရလက်တဲ့တည်းကရောအခုဒီကျွန်တော်ဒေါန်ဆန်းစုကြည်တက်လာတဲ့ဒီဆိုရလက်ထက်မှာရောကျွန်တော်ဦးဌာနအနေနဲ့ကတော့ဒီဥပဒေစိုးမိုးရေးကိုအရင်အတည်းပို့လို့လာတယ်ပို့ပြီးစစ်တွေဆန်းလာတယ်အောက်တီတင်းကြလို့ကလည်းဒါဆောင်ရွက်ချက်တစ်ခုနေနဲ့ကျွန်တော်မြင်နိုင်ပါတယ်တို့လည်းပဲလုံးဝဒီအာရီလိုက်စားမှုအောက်တီမှာကြောက်သွားဖို့ဆိုတော့ကျွန်တော်တိုင်းပြည်မှာအချက်လက်တွေအများကြီးရှိတာပါအဲ့တော့အာရီလိုက်စားမှုဖြစ်တဲ့နေရာမှာလည်းချို့ကတကတဲ့တဲ့ဝင်နဲ့ကျွန်တော်ဖမ်းကျင်နဲ့တဲ့တဲ့ဝင်ဥပဒေစိုးမိုးရေးလုံးချင်တဲ့ဝင်နဲ့နေလည်းအများကြီးရှိပါတို့လည်းသူတို့မလုပ်နိုင်တဲ့ကိစ္စကပါလဲဆိုတော့တော့တိကျဒီဟာတွေတရားရုံးရဲ့ကျုံးကိုဆွဲပြီးကျင်မယ်ဆိုရင်မှလက်ရှိတတော်ဥပဒေတွေကအပြောင်းနေတာတော့တရားရုံးတော့နော်သူလည်းဆက်ဆက်နေတဲ့ဌာနဆိုင်ရာဖွဲ့စည်းတွေကလည်းဒီပေါ်မှာ
เนาะเสร็จพี่แล้วแท้ဝင်ဝင်ထားလို့ဒီနေ့နဲ့မလုပ်တဲ့ခါကျတော့ဆန်းသာဆန်းနေเนาะနောက်ပြန်လာလဲအဲ့လူတွေကကိုလွတ်သွားတာပဲဆိုရခါကျတော့နေတာဥပ္ပေသမွေလိုရတဲ့တတော်ဝင်နေတဲ့ကအရန်ကိုခက်ခဲပါတယ်ဟုတ်ကဲ့သူကဒီတတော်သွားပြောလို့ပြုံးပြီးကိုလုပ်တဲ့ဆန်းတဲ့ဒီတရားတစ်ခုရဲ့လူတွေကလည်းလက်နဲ့ကန်ဖွဲ့ပြီးနေဆက်ဆက်နေတယ်အဲ့ဒါက
တော့ကြလို့ဒီဒီသူစေဖွဲ့ရောနော်ဒီမင်းလက်နက်ကန်ရောဆိုတော့သူတို့နေရာလုံနေတဲ့အခါအကန့်အသတ်ဖြစ်တဲ့အတွက်ဒီတရားဥပဒေစိုးမိုးရေးရတော့လုံတော့လို့ရမယ်တော်တော်လေးတရားရင်လုံးအဖြေတော့မဟုတ်ဘူးခင်ဗျအဓိကသူကတွတ်တက်ရေးနဲ့ပြည်သူလူထုကပါကူပေါင်းပါဝင်ပြီးကာကွယ်လာနိုင်တဲ့စနစ်တစ်ခုပေါ်လာမှဒါတော်တော်ထင်းထင်းရေးကိုနော်ကာကွယ်ရေးကိုအဓိကလုံနိုင်မယ်လို့တော့ဒီလိုပဲကျွန်တော တကားကလည်းဟိုကောင်းကောင်းရောက်မှပြတ်သွားတယ်လို့ဖြစ်နေတော့ကျွန်တော်တို့လည်းအချိန်အသေးမရတော့10မိနစ်တောင်မရှိတော့ဖြစ်သွားတယ
်
ဆိုတော့ဒါလေးအဲ့တစ်တော့ပြုံးနေမှုဟာတာရင်နဲ့ပတ်သက်ပြီးတော့အဓိကလှုပ်ဆောင်ခြင်းနဲ့အချက်တွေအပြည့်သူရောအစိုးရရောပေါ့နော်အဲ့လိုရင်းတူရှင်လေးကျွန်တော်တို့စက္ကန့်40လောက်ပြောပြပါလား
โอเคคุณน่ะมีได้หาเนี่ยဆိုလို့ရှိရင်ဒေါ်လေးတို့อ่ะအခုဒီတတော်ဘက်မှာတော့ဒေါ်လေးတို့ဒီတဘာဝနဲ့တရားစာကဌာနဟိုရင်းဖြစ်တယ်လို့ထင်တယ်ဒီအားနေတယ်ပေါ့เนาะ law enforcement အားနေနေတယ်เนาะအဲ့တော့ဒေါ်လေးတို့ကတော့အခုတတော်အစာဝါးကိုစိုက်ဖို့ဒေါ်လေးတို့ဒီမြမအစိမ်းအောင်ကိုရက်ကနေပြီးတော့ဒါအားပေးနေပါတယ်ဘာကြောင့်လဲဆိုတော့ဒါကအောက်ခြေမှာရှိတဲ့လူတွေရဲ့ဒီဟိုရင်ပေါ့ sustainable development လို့ခေါ်မှာပေါ့သူရဲ့ livelihood အတွက်ပေါ့နော်ဒေါ်လေးတို့ဒါကိုတင်တန်းနေနော်နောက်တော့ဒီပွဲတွေမှာဒီဝါနဲ့လောက်တဲ့ပစ္စည်းတွေကိုဒီအခြေခံအခြေရအောင်လို့ဒေါ်လေးတို့ဒါတွေကိုလုပ်ပေးနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ခင်ဗျာဦးဝင်းမျိုးသူရောနောက်ပြီးတော့ဝင်ဆင်းနေကြတဲ့သူတွေရော Facebook ကနေပြီးတော့ဝင်ဆင်းနေကြတဲ့သူတွေရောနောက်ကျွန်တော်တို့ comment တွေကိုမဖတ်မခင်နိုင်တဲ့တည်းလဲကောင်းမှာအပ်ပါတယ်နောက်တစ်ပတ်မှာကျွန်တော်တို့ထပ်ဆွေးနွေးကြပါမယ်ခင်ဗျာ